မီရောတာရောတန်ရှင်သောဝိညာဉ်တော်၏နာမတော်မြတ်၌အာမင်ဖျားသခင်သည်သင်တို့နှင့်ရှိပါစေ။ချစ်လက်စွာသောညီကိုမောင်နှမပေါင်းတို့ဇူလိုင်လ15ရက်နေ့2019ခုနှစ်ဟာဖြင့်စိန်ဘော်နာဗန်ချာရဲ့ပွဲနေ့ဖြစ်ပါတယ်။ကျမ်းစာတော်အနေနဲ့ကတော့သမတေဥခန်းကြီး30အခန်းငယ်34ကနေသမတေဥခန်းကြီး17အခန်းငယ်1အထိဖြစ်ပါတယ်ထောက်ရှုဖတ်ကြားဖို့ဖြစ်ပါတယ်ကိုကျွန်တော်တို့ဆက်လက်ပြတဲ့နောက်ကျမ်းစာတော်ကိုနားထောင်ထောက်ရှုကြပါစို့အခန်းငယ်34ကနေ36ကငြိမ်းချမ်းရေးကိုမဟုတ်ဓာကိုယူဆောင်လာ၏ဆိုတဲ့ခေါင်းစဉ်ပဲဖြစ်ပါတယ်။ငါသည်ကဘာပေါ်သို့ငြိမ်းချမ်းသာယာခြင်းကိုယူဆောင်လာသည်ဟုမထင်မှတ်ကြနှင့်။ငြိမ်းချမ်းသာယာခြင်းကိုမဟုတ်ဓာကိုသာငါယူဆောင်လာ၏။အကြောင်းမူကားသားနှင့်အဖသမီးနှင့်အမိချွေးမနှင့်ယောက်ခမအချင်းချင်းစိတ်ဝမ်းကွဲစေအံ့သောငါငါလာ၏။လူတူဤရန်သူများကသူဤအိမ်သူအိမ်သားများဖြင့်ဖြစ်လိမ့်မည်အခန်းငယ်38ကနေ39ကိုဂျိုးဆွန်၍ခရစ်တော်သို့နောက်သို့လိုက်ခြင်းမိမိအဖသို့မဟုတ်မိမိကိုငါထက်ပို၍ချစ်တော်သူသည်ငါနှင့်မထိုက်တန်မိမိသားသို့မဟုတ်သမီးကိုငါထက်ပို၍ချစ်တော်သူသည်ငါနှင့်မထိုက်တန်မိမိဤလက်ဝါးကားတိုင်ကိုမထမ်းယူပဲငါနောက်သို့လိုက်တော်သူသည်ငါနှင့်မထိုက်တန်မိမိဤအသက်ကိုရှာဖွေထိမ့်သိမ်းတော်သူသည်အသက်ဆုံးရှုံးလိမ့်မည်ငါအတွက်ကြောင့်မိမိအသက်ကိုဆုံးရှုံးတော်သူသည်ထာဝရအသက်ကိုရလိမ့်မည်အခန်းငယ်40ကနေ42ဆုလများသင်တို့ကိုလက်ခံတော်သူသည်ငါကိုလက်ခံ၏ငါကိုလက်ခံတော်သူသည်လည်းငါကိုဆေလွတ်တော်မူသောသူကိုလက်ခံ၏ပရောဖက်ဖြစ်သောကြောင့်ထိုသူကိုလက်ခံတော်သူသည်ပရောဖက်ဆုလကိုရလိမ့်မည်ဖြောင့်မတော်သူဖြစ်သောကြောင့်ထိုသူကိုလက်ခံတော်သူသည်ဖြောင့်မတော်သူ၏ဆုလကိုရလိမ့်မည်သင်တို့အားငါအမှန်ဆိုသည်ကားအငယ်ဆုံးသောသူတို့တွင်တယောက်အားငါ၏တပြည့်ဖြစ်သောကြောင့်ရေအေးတစ်ခွက်ကိုပေးသောသူသည်မိမိဆုလကိုဆုံးရှုံးလိမ့်မည်မဟုတ်ဟုဆို၏။သခင်ယေရှုသည်တပြည့်တော်တယောက်တစ်ဆက်နှစ်ပါးတို့အားသွန်သင်မိန့်မာတော်မူပြီးသောအခါသူတို့၏မြို့ရွာများတွင်ဟောပြောသွန်သင်ခြင်းဟာထိုအရမှကြွချီတော်မူ၏ဤဒီကယေရှုသခင်၏မွန်မြတ်သောဧဝံဂေလိတရားတော်ပြီသည်ချက်လက်စွာသောညီကိုမောင်နှမအပေါင်းတို့ပရမတ္ထချက်အနေနဲ့အဆိုးနဲ့အကောင်ခွဲထုတ်ခြင်းဆိုတာကိုကျွန်တော်တို့စဉ်းစားထောက်ရှုကြစို့သမာတေဥခန်းကြီး30ခန်းငယ်34မှာဘာတွေ့ရတယ်လဲဆိုတော့ကကိုယ်တော်ရှင်ကြွလာတဲ့ဟာခွဲထုတ်ဖို့လာတာဖြစ်တယ်အဆိုးနဲ့ကောင်းအုတ်ရော်ရော်ကြောက်ရော်ရော်ဖြစ်နေတာကိုသီးသန့်ခွဲထုတ်ဖို့ဖြစ်ပါတယ်ကျွန်တော်တို့လူသားတွေဟာအာနာပါနာဆိုတဲ့သဘောတွေရှစ်တတ်ပါတယ်အဆိုးတွေလုံနေတာကိုသိရက်နဲ့မြင်ရက်သားနဲ့ကြောက်ရွပဲကြောက်လို့ပဲဖြစ်စေအာနာလို့ပဲဖြစ်စေလေလိုက်ကြတာတို့ရောနှောပါဝင်ပေါင်းသင်အဖို့ပြုကြတာတို့လောက်တတ်ကြပါတယ်ဒါဟာဖျားသခင်ကြိုက်တဲ့လမ်းစဉ်တော့မဟုတ်ဘူးဒီလိုနေထိုင်ခြင်းအပြင်အဆိုးရဲ့လွမ်းမိုးမှုကိုခံရပြီးတဲ့နောက်ပိုင်းမှာအဆိုးရဲ့အနိုင်ကျင့်မှုကိုပဲခံကြရမှာဖြစ်ပါတယ်ကိုရောရှင်ရဲ့ဓာသွားဟာအင်မတန်မှထက်ပါတယ်ဒီလိုပူးနေရင်သီးသန့်ထွက်သွားစေဖို့အတွက်သူလောကကိုဆင်းလာပြီးဟောပြောသွန်သင်ခြင်းအပြင် ဒီအဆိုးနဲ့အကောင်းကိုခွာထုတ်ပေးတာဖြစ်ပါတယ်။တန်ပေါ်လူပြောသလိုပဲပူရင်လည်းပဲပူအေးရင်လည်းပဲအေးမပူမအေးဆိုလို့ရှင်အန်ထုတ်လိုက်မယ်ဆိုတာပြောတာရှိပါတယ်။ဒါကြောင့်ကျွန်တော်တို့ကိုယ်ကိုကျွန်တော်တို့ပြန်စဉ်းစားမယ်။နော်ကောင်းတဲ့အဆိုးနော်ရောပြီးတဲ့နောက်လက်ခံထားခြင်းဒီထက်ကောင်းမဲ့လုပ်မယ်အဆိုးတော့မလုပ်ဘူး။ အဆိုးကိုရှောင်မယ်အကောင်းကိုလုပ်မယ်ဆိုတာဒါကတော့ကျွန်တော်တို့ကိုယ့်ကိုမြင်အောင်ကြည့်ပြတဲ့နောက်ကိုယ့်ရဲ့ပတ်ဝန်းကျင်အတိုင်းဝန်းကိုလည်းပဲမြင်အောင်ကြည့်ပြတဲ့နောက်ဖျားပဲနဲ့နတ်ဆိုးပဲဘယ်ဘက်မှာကျွန်တော်ပါမလဲပြတ်ပြတ်သားသားဆုံးဖြတ်ပါရှိဖို့လိုပါတယ်။ဒါကြောင့်ဖျားစီကတတ်တိခွန်အားကိုတောင်းခံပြတဲ့နောက်တတ်တိရှိရှိအဆိုးတွေကနေခွာထုတ်ပြတဲ့နောက် မိမိမှာကနေတဲ့အဆိုးတွေကိုလည်းပဲခွာထုတ်ပြတဲ့နောက်ကျွန်တော်တို့အကောင်းပဲဖျားဘက်မှာပါရှိနိုင်ဖို့ကြိုးစားဖို့တိုက်တွန်းချင်ပါတယ်။ဒုတိယတစ်ချက်အနေနဲ့ကတော့ဖျားကိုပထမနေရာမှာထားကြဖို့အတွက်တမတိယခိုင်းတဆက်ခန်းငယ်30နဲ့ခုနှစ်မှာငါ့ကိုထက်မိဘကိုပိုချစ်တဲ့သူဟာငါနဲ့မထိုက်တန်ငါ့ကိုထက် သားသမီးကိုပို့ချစ်တဲ့မိဘဟာလည်းပဲငါနဲ့မထိုက်တန်လို့ပြောထားပါတယ်။ဒါဟာအရေးကြီးတဲ့ဘဝရဲ့ပေတံတစ်ခုဖြစ်ပါတယ်။ကိုကိုကိုမေးနေရမယ်မေးခွန်းဖြစ်ပါတယ်။ဖះနဲ့မိဘဘယ်သူကိုပို့ဦးစားပေးချစ်တယ်လဲ။ဖះနဲ့သားသမီးဘယ်သူကိုပို့ချစ်တယ်လဲဆိုတော့မေးခွန်းမိမိကိုမိမိဒီမေးဖို့အရေးကြီးတယ်ဆိုတာကိုတော့ဒီကျမ်းပိုက်ကနေပြတဲ့နောက် ထောက်ပြတောင်းဆိုထားတာတွေ့ရပါတယ်။မိဘနောက်လိုက်မလား။ဖះနောက်လိုက်မလား။သားသမီးရဲ့နောက်ကိုလိုက်မလား။ဖះရဲ့နောက်ကိုလိုက်မလား။ဒီနေရာမှာဆိုလိုချက်ကတော့မိဘကပဲဖြစ်စေသားသမီးကပဲဖြစ်စေဖះနဲ့ဆန့်ကျင်ဘက်ကိုသွားနေလို့ရှိရင်ဖះနဲ့ဆန့်ကျင်ဘက်လမ်းကိုသွားနေတဲ့မိဘနောက်ကိုသားသမီးဖြစ်တဲ့လူတွေကမလိုက်ဖို့ဖြစ်ပါတယ်။ ဖះနဲ့ဆန့်ကျင်ဘက်ကိုသွားနေတဲ့သားသမီးတွေနောက်ကိုလည်းပဲမိဘကမလိုက်ဖို့အတွက်ပြောခြင်းဖြစ်ပါတယ်။ဒီနေရာမှာအခုနပြောသလိုပဲတတ္တိနဲ့ကျေးဇူးတော်လိုတယ်ဆိုတာသိရပါတယ်။ဒီတတ္တိနဲ့ကျေးဇူးတော်ကိုလည်းပဲဖះစီမှာကျွန်တော်တို့အမြဲတမ်းတောင်းဆိုကြရမှာဖြစ်ပါတယ်။တိုက်ပွဲဆိုတာနှမျိုးနှစ်စားရှိပါတယ်။ပတ်ဝန်းကျင်နဲ့တိုက်ရတဲ့တိုက်ပွဲနဲ့
မိမိကိုမိမိနဲ့မိမိတိုက်ရတဲ့တိုက်ပွဲနှမျိုးရှိပါတယ်။တိုက်ပွဲနှမျိုးပေါ်တယ်။ဆိုးတဲ့သူတွေနဲ့တိုက်ရတဲ့တိုက်ပွဲမိမိကိုယ်ကိုတိုက်နေရတဲ့တိုက်ပွဲဆိုတဲ့တိုက်ပွဲနှမျိုးရှိတယ်။ဝါသနာတို့ဆန္ဒတို့နဲ့ဒီတိုက်ရတဲ့တိုက်ပွဲတွေလည်းပဲနေ့တိုင်းရှိပါတယ်။ဒါကြောင့်ဖះစီမှာခွန်အားနေ့တိုင်းတောင်းခံပြတဲ့နောက် ဖះမြင်များရှိခိုးခြင်းအဖြစ်ပအဝန်းကျင်အဆိုးတွေနဲ့တက်ရတဲ့တိုက်ပွဲပဲဖြစ်စေမိမိနဲ့ကတ်တွင်နေသောအဆိုးများနဲ့တက်ရတဲ့တိုက်ပွဲပဲဖြစ်စေအောင်မြင်နိုင်ဖို့အတွက်ကျွန်တော်တို့ကျေးဇူးတော်ကိုတောင်းခံပြီးဆက်လက်ခရီးနှင်ကြဖို့တိုက်တွန်းလိုပါတယ်လို့မိမိရဲ့ဝါသနာမိမိရဲ့ဆန္ဒတွေဟာလည်းပဲတစ်ခါတလေမိမိအတွက်ရန်သူဖြစ်ပါတယ်ဆိုတာကိုတော့ မမေးပါနဲ့တတိယတစ်ချက်အနေနဲ့မိမိရဲ့ယုံကြည်မှုနဲ့မိမိရဲ့ရဲ့ရော်မှုအတိုင်းကိုမိမိကအကျိုးခံစားရမယ်ဆိုတဲ့အကြောင်းကိုထောက်ရှုဖို့ဖြစ်ပါတယ်။ဖះကိုယုံကြည်လက်ခံလို့ရှင်ဖះပေးမဲ့အကျိုးကျေးဇူးကိုရရှိပါတယ်။ပရောဖက်ကိုယုံကြည်လက်ခံရင်ပရောဖက်ဒီအတိုင်းတာနဲ့ရနိုင်တဲ့အကျိုးကိုရမှာဖြစ်တယ်။ဒါကြောင့် ဒီနေရာမှာကျော်လွန်မြင်ပြတဲ့နောက်ကျော်လွန်မြင်တတ်ပြတဲ့နောက်ကျော်လွန်ယုံကြည်တတ်ဖို့လိုတယ်ဆိုတာကိုပြောခြင်းဖြစ်ပါတယ်။ဘယ်သူစီကပဲရရရတဲ့ရအားလုံးဟာဖះပေးတာเนาะဂျားလူကိုသုံးပြတဲ့နောက်ဖះပေးတယ်ဆိုတာကိုကျော်လွန်ပြတဲ့နောက်ဂျားလူကိုထက်เนาะဖះကိုကျော်လွန်မြင်တတ်ဖို့ယုံကြည်တတ်ဖို့ဂျေစုတင်တတ်ဖို့အရေးကြီးတယ်။
ထိုနည်းတူစွာပဲအခက်အခဲတွေဒုက္ခတွေ
ြတ်တနာတွေယဉ်ဆိုင်ရတယ်ဆိုပါစို့လူတယောက်ကပဲဖြစ်ဖြစ်အခြေအနေတစ်ခုကပဲဖြစ်ဖြစ်နော်ကျွန်တော်တို့စိတ်ငြိမ်အောင်ဒုက္ခရောက်စေတယ်နော်ဆိုလို့ရှိရင်ဒါကိုလည်းပဲကြော်လွန်ပြတဲ့နောက်မြင်ပြတဲ့နောက်ဖျားသခင်ရဲ့အလိုတော်ရဲ့ဖြတ်တန်းစီစဉ်မှုတစ်ခုဖြစ်တယ်။ဂျာကလူကိုမမုန်းမိဖို့အတွက်ဂျာကလူကိုအပြစ်မတင်မိဖို့အတွက်ကျွန်တော်တို့သတိထားရမှာဖြစ်ပါတယ်။ဖျားဆိုတာကတော့ကျွန်တော်တို့အတွက်လိုအပ်လိုအပ်တဲ့အရာတွေပေးတတ်တဲ့သဘောတော့ရှိပါတယ်။ကျွန်တော်တို့မှာရင့်ကျက်မှုတွေလိုအပ်သလားနားထောင်ခြင်းဘက်မှာကျွန်တော်တို့တွေလိုအပ်သလားဆင်းရဲခြင်းပါရမီကျင့်တဲ့နေရာမှာလိုအပ်သလားနှိမ့်ချခြင်းပါရမီကျင့်တဲ့နေရာမှာဘာလိုအပ်ပါရမီတွေကျင့်ရင်တန်ဖို့အတွက်စုံစမ်းခြင်းတွေနော်စိန်ခေါ်မှုတွေကိုပေးတွေ့တာလေးပဲရှိတတ်တယ်ဒီအတွက်ကြောင့်ရလာသမျှအရာအားလုံးတွေဒီဟာဖြစ်ရင်ဖခင်ရဲ့အလိုတော်အဖြစ်ကျွန်ကြော်လွန်မြင်တွေ့ပြတဲ့နောက်ဂျားလူကိုမုန်းခြင်းတွေထက်ဖျားကိုကျေးဇူးတင်ပြီးဖျားစီကခွန်အားတောင်းခံခြင်းဒီသာလင်အကောင်းဆုံးသောနိလန်ဖြစ်ပါတယ်။ဒါကြောင့်မလို့ဖျားရဲ့ချစ်ချင်းကိုယုံကြည်ပါခံနိုင်ရရှိအောင်လည်းပဲဖျားစီမှာအမြဲတမ်းတောင်းခံပါဖျားစီကလာတဲ့ကြမ်းတမ်းတဲ့ကြောက်တုံးထဲမှာအဖိုးမဖြတ်နိုင်တဲ့ယရနာဟုတ်တဲ့ကြောက်တုံးထဲမှာရှိနေတယ်ဆိုတာကိုယုံကြည်ပြတဲ့နောက်ကားရင်ပေါ်မှာသခင်ယေရှုရှိတယ်ဆိုတာကိုတတိယပြည်နောက်ဒုက္ခအခက်ခဲတွေကိုကျေးဇူးတော်နဲ့ပျော်ရှင်စွာခံထမ်းနိုင်အောင်ကြိုးစားကြပါလို့အားလုံးကိုတိုက်တွန်းရင်းနဲ့ဖျားသခင်ကိုယ်တော်တူးစီကိုကောင်းချီးပေးပါစေလို့မြတ်တာပို့ဆုတောင်းပါတယ်